ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကျင်းပမဲ့ကချင်အမျိုးသားညီလာခံကျင်းပခွင့်ပိတ်ပင်လိုက်ပြီးကချင်နိုင်ငံရေးဆွေးနွေးပွဲအဖြစ်သာကျင်းပဖို့အာဏာပိုင်တွေကတတ်မှတ်လိုက်ပါတယ်။ဒီကနေ့မနေ့ပိုင်းမှာညီလာခံကျင်းပမဲ့သူတွေကိုရက်တပ်ဖွဲ့ကတားဆီးခဲ့ပြီးတဲ့နောက်ပွဲကျင်းပရေးဦးဆောင်သူတွေကနေပြည်တော်ကိုတိုက်ရိုက်ဆက်သွယ်ခဲ့ပြီးတဲ့နောက်မှာအခုလိုနိုင်ငံရေးဆွေးနွေးပွဲအဖြစ်ကျင်းပခွင့်ပြုခဲ့တာပါ။ဒီသတင်းကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီလ16ရက်နေ့မှာကချင်မျိုးသားညီလာခံကိုမြစ်ကြီးနားမြို့မနောကွင်းမှာကျင်းပဖို့အတွက်ကချင်အတိုင်းပင်ခံအဖွဲ့ကဦးဆောင်ဆောင်ရွက်ခဲ့တာဖြစ်ပြီးမနေ့ညနေပိုင်းကတော့မကြွယ်ခမ်းမကိုအသုံးပြုခွင့်မပေးကြောင်းကချင်ပြည်နယ်အစိုးရကတားမြစ်ခဲ့တယ်လို့ဒီကနေ့မနေ့မှာတော့မနောကွင်းမှာကျင်းပခွင့်ကိုပါတားမြစ်ခဲ့တာဖြစ်ပါတယ်။ဒီလိုတားဆီးခဲ့တဲ့အကြောင်းကိုကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဂုံဂရာအောင်ခမ်းကအခုလိုပြောပါတယ်။
အစီအွေတက်ဖို့ပေါ့။အဲလာပါတယ်။လာတော့အစီအွေအဲဒီမိန်းတကားပေါ့ကိုရေးရတယ်တားဆီးပြီးမှပိတ်လိုက်တာပေါ့။ပိတ်လိုက်တော့ကျွန်တော်ခွင့်တောင်းပြီးမှကျွန်တော်ကတော့အထက်မှဝင်တယ်အထက်မှဝင်တော့ဒီမှာကျွန်တော်အကုန်လုံးရေးတွေကလည်းဒီမလောကွင်းမှာရှိတဲ့မကြွယ်ခမဆောင်လည်းအကုန်လုံးပိတ်လိုက်ပါလေသူတို့ဝင်ခွင့်မပြုပါဘူ
းတချင်းတိုင်းပင်ခံအဖွဲ့ကပြည်내အစိုးရနဲ့ဆွေးနွေးရမှာခွင့်ပြုချက်မရတာကြောင့်ပြည်တော်စုအစိုးရစီကိုဆက်သွယ်ညှိနှိုင်းခဲ့ပြီးတဲ့နောက်အစည်းအဝေးခေါင်းစဉ်ပြောင်းပြီးကျင်းပခွင့်ရခဲ့ကြောင်းဆက်ပြောပါတယ်
ဒီကချင်ပြည်နယ်အစိုးရဝန်ကြီးချုပ်ကလည်းအကြောင်းကြားတယ်နေလုံမျိုးနဲ့အကြောင်းကြားပြီးမှတစ်ဆင့်တစ်ဆင့်ဆွေးနွေးပါလေဒါမဲ့ဘာမှထူခြားမှုမရှိတော့ဆင်းရဲရေးကော်မတီကနေမြေပြည်တော်ကိုတားလိုက်ဆက်သွယ်တယ်ဒီနေ့မနေ့ကောင်းစီရတော့ကချင် National Conference ပေါ့နော်ကချင်မျိုးသားညီလာခံဖြစ်ပါတယ်အဲဒါမဲ့ဟိုကလည်းခွင့်ပြုတာကတော့ဟိုကချင်မျိုးသားနိုင်ငံရေးဆွေးနွေးပွဲပေါ့နော်အဲဒါမျိုးကောင်းစီနဲ့လွတ်ခွင့်ပြုတယ်လို့တော့ကြားနေတယ်ဒါကြောင့်ခင်းညအုံနာကြီးမှာအခမ်းအနားကိုစပြီးမှခုလင်ဖို့ပေါ့ပြင်ဆင်နေကြပါလေ
ကချင်မျိုးသားညီလာခံကျင်းပခွင့်ရဖို့ကိုဒီလ17ရက်နေ့ကပြည်내အစိုးရစီကိုအကြောင်းကြားခဲ့ရမှာ15ရက်နေ့မှာလုတ်ခွင့်မပြုကြောင်းပြန်ကြားခဲ့တယ်လို့16ရက်နေ့မနက်မှာတော့မနောကွင်းရဲ့မြစ်တိနေရာမှာမဆိုလုတ်ဆောင်ခွင့်မပြုကြောင်းလုတ်ဆောင်ရင်အရေးယူမှာဖြစ်ကြောင်းထပ်မံအကြောင်းကြားလာခဲ့တယ်လို့ဦးဂုံဂရာအောင်ခမ်းကပြောပါတယ်ဒီကနေ့ညနေ 3:00 မှာတော့နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်အခမ်းအနားဖွင့်လှစ်နိုင်ခဲ့ကြောင်းပွဲကျင်းပရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူကချင်တိုင်းပင်ခံအဖွဲ့အတွင်းရင်းမှုဦးလပန်ခံအောင်ကပြောပါတယ်
။ဒီနေ့ညနေ 3:00 ကတော့ကျွန်တော်ဖွင့်ပွဲလုပ်ပါတယ်။ဒီနေ့နိုင်ငံရေးမှုပေါင်းနိုင်ငံရေးဆွေးနွေးပွဲမှုပေါင်းနဲ့ပတ်သက်တဲ့ခါကျတော့ကျွန်တော်တို့ဒီလာတဲ့ကိုယ်ကလေးတွေကိုသာရှင်းနေရှင်းပြတဲ့ဟာကိုပြောရအောင်။27ရာစုပင်လုံးအကျူကျင်းမျိုးသားတွေ့ဆုံပွဲဆိုမှခေါင်းစဉ်ပေါ့နော်အဲခေါင်းစဉ
်တချင်းမျိုးသားတွေ့ဆုံပွဲကိုလူ800လောက်ပါဝင်တက်ရောက်ခဲ့ပြီးမနက်ဖြန်မနက်9နာရီမှာဆွေးနွေးပွဲကိုပြန်လည်စတင်မှာဖြစ်တယ်လို့တရားထဲနဲ့ဆွေးနွေးပွဲမပြီးပြတ်ရင်စနေနေ့အထိဆက်လက်ကျင်းပမှာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတချင်းပြည်နယ်အစိုးရအဖွဲ့နဲ့ပြည်နယ်ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ပြန်လည်ဖြေကြားတာမရှိခဲ့ပါဘူးကချင်ပြည်နယ်မှာကချင်လွတ်လပ်ရေးအဖွဲ့ KIO ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုပါဝင်လက်မှတ်ရေးထိုးတာမရှိသေးတဲ့အတွက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်တာမရှိသေးပါဘူး NCA ကိုလက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့တွေကကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပခဲ့တယ်လို့ပို့အုပ်လက်နက်ကိုင်အဖွဲ့ကလည်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုဟိုပုံးမြို့မှာဒီကနေ့စတင်ကျင်းပနေပါတယ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ချင်းမျိုးသားတပ်ဦး CNF တို့ကတော့ဒီလအတွင်းမှာနိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ပြင်ဆင်နေပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့ကျင်းပခွင့်မရသေးပါဘူး